ဂျပန်လွှတ်တော်ရှေ့မှာဒီကနေ့လူတွေတောင်းတဲ့ကြီးပီးဆန္ဒပြခဲ့ကြပါတယ်။နောက်လာမှာအတီးပြပြတ်ထမ်းမှုရှိတဲ့လုံခြုံရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန့်ကျင်ပြီးဆန္ဒပြကြတာပါ။ဂျပန်တိုင်းရဲ့လွှတ်တော်ရှေ့ကလမ်းတွေပေါ်မှာပြေးဆိုပြီးစစ်ပွဲတွေမှာပါဝင်ခွင့်ဥပဒေလိုမရှိဒီဥပဒေကိုဖျက်သိမ်းပြစ်ဝန်ကြီးချုပ်အဘေနှုတ်ထွက်ပြေးဆိုပြီးတော့ဆန္ဒပြသူတွေကအော်ဟစ်ကြွေးကြော်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးပြတ်ထမ်းခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ပြီးပြထမ်းမဲ့ဒီဥပဒေအရဂျပန်ရဲ့စီးရေးစွမ်းအင်ကိုချက်ထွင်နိုင်မှာပါဂျပန်နိုင်ငံကိုလာရောက်တိုက်ခိုက်တာမဟုတ်ပေမဲ့သူတို့ရဲ့မဟာမိတ်တွေကိုတခြားသူတွေကလာတိုက်ရမှာမဟာမိတ်တွေဘက်ကနေဂျပန်အနေနဲ့တိုက်ပွဲတွေမှာဝင်ရောက်ပါဝင်နိုင်တဲ့ဥပဒေကိုလွန်ခဲ့တဲ့ဇူလိုင်လအတွင်းအောက်လွှတ်တော်ကနေအတည်ပြုပေးခဲ့ပါတယ်အထက်လွှတ်တော်မှာတော့ဒီဥပဒေနဲ့ပတ်သက်လို့အကြိမ်နဲ့ဆွေးနွေးနေပြီးလာမယ့်စက်တင်ဘာအနောက်ပိုင်းမှာအတည်ပြုပေးနိုင်မယ်လို့ခန့်မှန်းထားပါတယ်ဒေတာရင်းတရုတ်နိုင်ငံရဲ့အင်အားချက်ထွင်လာမှုအပေါ်ချင်းငွေရှာညှိဖို့နဲ့နိုင်ငံတကာကြီးကြီးလုပ်ငန်းရှင်တွေမှာပါဝင်နိုင်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကစစ်အင်အားတိုးချဲ့ခြင်းနေတာပါအများအားဖြင့်ဂျပန်နိုင်ငံကဆန္ဒပြမှုတွေမှာအလို့သမားတမိတ်ကနေလက်ဝဲလှုပ်ရှားသူတွေသာဒီဆန္ဒပြလို့ရှိပေမဲ့အခုခါဆန္ဒပြသူចောင်းသားတွေငေရွယ်တဲ့မိခွန်တွေပါပါဝင်လာတာကိုတွေ့ရပါတယ်ကောက်ယူရရှိတဲ့လူမှုဆန္ဒစစ်တမ်းတွေအရဂျပန်နိုင်ငံရဲ့လူကြီးအများစုဟာဒီဥပဒေချမ်းနဲ့ပတ်သက်လို့ဆန့်ကျင်ပါတယ်ခင်ဗျာ